Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40.48တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထွန်းပါသတင်းတွေကိုကိုအောင်လုံးနဲ့အတူကြည့်ကြပါမယ်။မက္ကဆီကိုနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေပထမဆုံးကြေတွေ့ရှိခဲ့ကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကြပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေစိုးရိမ်စရာတိုးလာတာကြောင့်ကမ္ဘာတဝန်းစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြပါခင်ဗျာ။
အခုမြန်မာနိုင်ငံမှာသတင်းလွှာတွေထဲမှာတော့ကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့အခြေအနေနဲ့နိုင်ငံတီးတီးမှထိန်းချုပ်ဖို့ကြိုးစားနေကြတဲ့အခြေအနေတွေဆက်တိုက်နာဆင်ကြရမှာဖြစ်ပြီးဒီအခြေအနေမျိုးမှာတရုတ်ပြည်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီမြောက်ကိုရီးယားမှာရောဘယ်လိုအခြေအနေရှိပါသလဲ
။A large population.
ချင်းနဲ့တန်ရှင်းရေးတုံဆောင်နေကျမရေထောက်ကူပစ္စည်းတွေလုံလုံလောက်လောက်မရှိတဲ့မြောက်ကိုရီးယားကိုကူညီပေးဖို့အသင့်ရှိနေကြဖို့အတွက်ကုလသမဂ္ဂအရာရှိသောမတ်စ်ကင်တာနာရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါ။တရုတ်နိုင်ငံပြည်ရင်ဒုတိယကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားကဒီကူးစက်မှုအများဆုံးဖြစ်နေတဲ့မြို့မှာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဘယ်လိုဆောင်ရွက်နေသလဲဆိုတာနဲ့တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ကြောင့်ကျောင်းတွေကိုမလအထိဆက်ပြီးတော့ပိတ်ထားမယ်ဆိုတဲ့အကြောင်းတွေနားဆင်ကြရပါမယ်ရှင်။ခုအရင်ဆုံးတော့စနေမနေ့ခင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်လွင်ဦးတို့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ရှိခဲ့တာကိုအတည်ပြုကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကြသတင်းထုတ်ပြန်ခဲ့ပါတယ်။မကြာသေးခင်ကမှအီတလီနိုင်ငံကိုအလဲသွားခဲ့သူမက္ကဆီကိုမျိုးသားတူရောဂါကူးစက်နေတာကိုတောက်ကြနေကြဆစ်ဆီတွေ့ရှိခဲ့ပြီးတဲ့နောက်မက္ကဆီကိုမြောက်ပိုင်းဆင်နိုလာပြည်နယ်မှာလည်းတခြားလူနာတူကိုတွေ့ရှိခဲ့တာပါ။လက်တင်အမေရိကဒေသမှာအရင်ကဘရာဇီးနိုင်ငံမှာသာရောဂါကူးစက်ခံရသူကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့နောက်ထပ်ယောဂကုသသူ2ဦးကိုထပ်မံတွေ့ရှိခဲ့တယ်လို့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကတောက်ကြနေကြအတည်ပြုပြောကြားခဲ့ပါတယ်။အဲဒီလူနာဟာကိုရိုနာဗိုင်းရပ်စ်ယောဂကုသသူတွေတွေ့ရှိလို့ဂျပန်နိုင်ငံယိုကိုဟာမားမြို့မှာအတော်ကြာစိုက်ကပ်ထားခဲ့တဲ့ Diamond Prince အပျော်စီးသင်္ဘောကနေပြန်လည်ခေါ်ဆောင်လာခဲ့သူအမေရိကန်တွေထဲက2ဦးဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ပြန်လည်ခေါ်ဆောင်လာသူအမေရိကန်တွေထဲယောဂကုသသူစုစုပေါင်း44ဦးရှိသွားပြီဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းယောဂကုသမှုအသစ်တစ်ခုဖြစ်ခဲ့ရမှာတရက်တည်းနေလူချင်းချင်းပထမဆုံးကြိမ်ကူးစက်မှုဖြစ်တယ်လို့လည်း CDC ရဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂကုသရေးဌာနအကြီးအကဲ Nancy Masonia ကအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့လူနာဟာနေရက်ပြန်လာသူခီးသွားတူစီကကူးစက်တာလည်းဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ CDC ကထုတ်လုပ်တဲ့စမ်းသပ်ကိရိယာတွေကိုရှေ့အပတ်ကုန်နောက်ဆုံးထားပြီးပြည်နယ်တိုင်းမှာအသုံးပြုစမ်းသပ်နိုင်ဖို့ CDC ရဲ့လက်လောရေမှန်းချက်ဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွင်းယောဂကူးစက်မှုရော့ကျလာတဲ့သတင်းကိုကြားလို့ဝမ်းသာကြိုဆိုကြောင်းလည်းသူကသတင်းတောက်တွေကိုပြောပါတယ်ခင်ဗျ။
မကြာခင်ရက်တွေကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေတိုးလာနေတဲ့အတွက်ကမ္ဘာတစ်ဝှမ်းမှာစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ
် We have now increased our assessment of the risk of spread and the risk of impact of COVID-19 to very high at global level
ကူးစက်မှုအနေနဲ့ပုံများလာတယ်လို့သုံးသပ်ထားပြီး COVID-19 ရောဂါကြောင့်တက်ရောက်မှုကကမ္ဘာတစ်ဝှမ်းမှာအလွန်မြင့်မားနေတဲ့အဆင့်ဖြစ်သတ်မှတ်လိုက်တဲ့အကြောင်းရွေးချယ်ညွှန်ကြားမှုချုပ်တက်ဒရိုဆက်နော်ဂေဘရီယေဆုစ်ကစစ်စနနိုင်ငံဂျနီဗာမြို့ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ကြပါဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်မဲ့အခွင့်အလမ်းရှိနေစေဖြစ်ပြီးထပ်ဆင့်ပြန့်နှံ့မှုကိုဖျက်တောက်နိုင်မှုအရေးကြီးကြောင်းလည်းပြောပါရယ်လက်ဆင့်ကမ်းမဖျက်မိအောင်လူထုချင်းစီကသတိထားဖို့လည်းရွေးချယ်ကြီးကသတိပေးကြတာပါဗိုင်းရပ်စ်အနေနဲ့ရင်ဆိုင်နေရချိန်မှာအကြောက်တရားတွေကောလာဟလတွေခွဲခြားဆက်ဆံမှုတွေကဗိုင်းရပ်စ်ပိုးထက်ပိုဆိုးတဲ့အကြီးမားဆုံးအန္တရာယ်တွေဖြစ်တဲ့ကြောင့်ကျလမန်တွေကျူးကျောင်းဆင်ခြင်မှုတွေညင်ညွတ်မှုတွေနဲ့ဝမ်းဝမ်းဖြစ်ရှင်မှုလည်းတိုက်တွန်းခဲ့ပါတယ်။လက်တလောကမ္ဘာတစ်ဝှမ်းမှာ6မျိုး20လောက်ထုတ်လုပ်ဖို့ကြိုးပမ်းနေပြီးတတော်များများလည်းလူနဲ့ဆန်းသက်တဲ့အဆင့်ထိရောက်နေပြီးမကြခင်သတင်းပတ်တွေအတွင်းမှာရလဒ်တွေကိုသိရလိမ့်မယ်လို့မျှော်လင့်ရကြောင်းလည်း WHO ကြီးကပြောပါတယ်။ယောဂကုသမှုအန္တရာယ်ကိုအလွန်မြင့်မားတဲ့အဆင့်ဖြစ်တိုးမြင့်လိုက်ပြီးမဲ့နေရာအနှံ့ပြားမှာကုသတတ်တဲ့ယောဂဖြစ်နေတော့ WHO ကမတမတ်သေးပါဘူးလူတိုင်းကိုကူးစက်နိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးကိုရောက်မှသာဒီလိုအဆင့်ထိတတ်မှတ်နိုင်မှာဖြစ်တဲ့အကြောင်းလဲ WHO တာဝန်ရှိသူတွေကပြောဆိုထားပါတယ်
ကိုရိုနာရောဂါကူးစက်ပြန့်ပွားနေတာကတဖြည်းဖြည်းချင်းကြီးထွားလာနေတဲ့အနေရတစ်ခုဖြစ်ပေမဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးကကောင်းမွန်တဲ့အနေအထားမှာရှိနေစေဖြစ်ကြောင်းအမေရိကန်ဘုဟာဘဘဥက္ကဋ္ဌဂျေရ ோம் ပါဝဲလ်ကပြောပါရယ်တောက်ကြံလေးကစီစဉ်မထားပဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာအမေရိကန်စီးပွားရေးရဲ့အခြေခံအရေးမြစ်တွေအားလုံးခိုင်မာတောင့်တင်းနေစေဖြစ်တယ်လို့ပြောသလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘိုဘန်အနေနဲ့အနီးကစောင့်ကြည့်လေ့လာနေပြီးအမေရိကန်တို့ရဲ့စီးပွားရေးကိုအထောက်အကူပြုဖို့နည်းလမ်းအားလုံးကိုတင့်တော်သလိုအသုံးပြုသွားမှာဖြစ်ကြောင်းဘိုဘန်ဥက္ကဋ္ဌပါဝါကပြောပါရယ်ဥက္ကဋ္ဌပါဝဲရဲ့ပြောကြားချက်ဟာဘိုဘန်အနေနဲ့အထူးနှုံလျှော့ချဖို့အခိုင်အမာအချက်ပြလိုက်တာဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ကြပါရယ်မလလယ်မှာကျင်းပမဲ့အစည်းအဝေးမှာအထူးနှုံလျှော့ချနိုင်တယ်လို့လည်းဆိုပါရယ်အမေရိကန်ဘူဘန်ကအခုလိုကြေညာချက်ထုတ်ပြန်ကြေးမှာပဲကမ္ဘာတဝန်းက stock share ဈေးနှုန်းတွေကတော့တောက်ကြံတွေကစပြီးစက်တိုက်တစ်ချိန်တို့ကျဆင်းနေပါတယ်။တောက်ကြံတွေက Dow Jones Industrial Average မှာအမှတ် 358 မှ 1.4 ခန်းတို့ကျဆင်းသွားပါတယ်။ S&P မှာလည်း 3.8 ခန်းတို့ကျဆင်းခဲ့တာပါ။ဒီပါဟာတချို့ share index တွေအတွက်တော့2008ခုနှစ်ဘာသာရေးအကြတဲ့နောက်ပိုင်းအဆိုးဆုံးကျဆင်းတာလည်းဖြစ်ပါတယ်။COVID-19 ကူးစက်ရောဂါဟာကမ္ဘာကုန်စည်ထောက်ပံ့ရေးကွန်ရက်ကိုဖျို့ပြဲဖြစ်စေတာကြောင့်စီးပွားရေးတိုးတက်မှုနှေးကွေးသွားမှာကိုစိုးရိမ်နေတဲ့ရင်းနှီးမြှုပ်နှံသူတွေက stock share ဈေးတွေကတိုက်တရိုက်ကျောင်းချနေကြလို့အခုလို stock share ဈေးနှုန်းတွေကျဆင်းနေတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာတွင်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတကာအဆင့်ဘောလုံးပွဲတွေကိုလိုအပ်ရင်ရွှေ့ဆိုင်မဲ့ကြောင်းကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌကပြောဆိုလိုက်ပါတယ် FIFA ရုံးချုပ်ရှေ့ရာဆွစ်ဇာလန်နိုင်ငံမှာအစိုးရကလူပေါင်း1000ကျော်တဲ့အခမ်းအနားတွေမကျင်းပဖို့တားမြစ်လိုက်တဲ့အတွက်ဒီသတင်းပတ်ကုန်ကစားမဲ့ပွဲစဉ်တွေလည်းတောက်ချနေမှာပဲရွှေ့လိုက်ရတာပါတရုတ်နိုင်ငံပြည်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကြုံနေရတဲ့တောင်ကိုရီးယားဂျပန်နိုင်ငံတို့ကဘောလုံးသင်းတွေအပါအဝင်အီတလီနိုင်ငံမှာဒီသတင်းပတ်အစောပိုင်းကစားမဲ့ Series A ကစားပွဲတွေကိုလည်းဖြစ်ထားရပါတယ်နိုင်ငံကဘောလုံးသင်းဘုတ်ဖွဲ့စီဝေးအတွက် Belfast မြို့ကိုတောက်ချနေကရောက်လာတဲ့ FIFA ဥက္ကဋ္ဌ Gianni Infantino ကတော့ဘောလုံးပွဲတွေထက်လူရည်ရဲ့ကျန်းမာရေးကပိုရည်ကြီးတဲ့အတွက်ချင်းနေကိုစောင့်ကြည့်နေတဲ့အကြောင်းနဲ့လူဝိုင်းရင်ပွဲစဉ်တွေကိုရွှေ့တာမျိုးပြေးစံမပါဘဲနဲ့ကစားရမျိုးကြီးလောက်ကောင်းလောက်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အဲဒီလိုမှကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကရောမတော်ဘဲတိုးလာနေတဲ့အတွက်ကမ္ဘာတဝန်းမှာတားမြစ်ကန့်သတ်ချက်တွေရှိလာနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းပြည်သက်တွေကိုခွင့်ပြုပဲတကယ်ပဲကစားတဲ့ပွဲစဉ်မျိုးတွေများများဆဆမရှိနိုင်တဲ့သဘောမျိုးတွေကိုလည်းပြောဆိုသွားခဲ့တာပါ။
ဒီရေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမြန်မာဘာသာအစီအစဉ်ရဲ့စနစ်နေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်လလစွာပြောဆိုခွင့်နဲ့ငင်းချမ်းစွာဆူရခွင့်အခွင့်အရေးတွေကိုအသုံးချပြီးငင်းချမ်းစွာဆွမ်းနာပြယုံကလေးနဲ့ထောင်နဲ့တလားစီကြာခံခဲ့ရတဲ့တွက်ကြလှကြလှှရှားသူလေးဦးကိုချွင်းချက်မရှိအများဆုံးပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုလူအဖွဲ့ရေးအခွင့်အသုံးကပူးတွဲတောင်းဆိုလိုက်ပါတယ်။ Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့က February 28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာနော်အောင်လမောင်ဦးဥငယ်ခေါ်ဆန်းလိုက်တဲ့ဆန္ဒမြင့်တို့ကိုခွင့်ပြုချက်မရှိဘဲဆန္ဒပြမှုငိမ့်စုစီဥပဒေပုံမှန်19မြင်းဆောင်20နဲ့အဖြစ်ရှိကြောင်းကြေညာပြီး February 18ရက်နေ့ကမြဝတီမြို့နယ်တရားရုံးကထောင်ဒဏ်တရစီချမှတ်ခဲ့တယ်လို့ပါရှိပါတယ်။အဲ့ဒီဥပဒေအရငိမ့်ချန်းစွာဆန္ဒပြမယ်ဆိုတာကိုတရားဝင်အသိပေးုံသာလိုအပ်ပေမဲ့တကယ်လက်တွေ့မှာတော့အာဏာပိုင်တွေကခွင့်ပြုချက်အနေနဲ့ကျင့်သုံးနေကြောင်းဖော်ပြထားပါတယ်။ဖော်ပြပါလူခွင့်ရေးအဖွဲ့3ဖွဲ့အနေနဲ့အချင်းကြခံရသူ၄ဦးစလုံးကိုနိုင်ငံရေးအကျဉ်းသားအဖြစ်ယူဆသတ်မှတ်ပြီးသူတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ချွင်းချက်ရှိအများဆုံးလှည့်ပေးဖို့တောင်းဆိုကြောင်းလည်းပါရှိပါတယ်။အဲ့ဒီအဖွဲ့၃ဖွဲ့အနေနဲ့လူစုလူဝေးခွင့်နဲ့ငင်းကြားစွာဆန္ဒပြရေးဆိုင်ရာဥပဒေတွေအပါအဝင်မြန်မာနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေပေါ်စိုးရိမ်မကင်းဖြစ်မိကြောင်းအဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်နဲ့ငင်းကြားစွာဆွေးနွေးခွင့်ဆိုင်ရာအခွင့်အရေးတွေနဲ့မကိုက်ညီတာကြောင့်ပြန်လည်သုံးသပ်ပြင်ဆင်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းပါရှိပါတယ်ခင်ဗျ။
စီးရနိုင်ငံမှာတိုက်ပွဲတွေပြင်းထန်လာနေရမှာစိုးရိမ်စရာအကောင်းဆုံးအခြေအနေကိုရောက်လာနေပြီးအမြန်ဆုံးအပြစ်ခတ်ရစဲဖို့လဲကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။စီးရနိုင်ငံအနောက်မြောက်ဘက်မှာပြစ်ခတ်တွေကြီးထွားလာနေတဲ့အတွက်အန္တရာယ်ရှိတဲ့အကြောင်းမချသင့်ရဲ့တွေမှာလဲအချင်းချင်းသတိပေးခဲ့တယ်လို့လွန်ခဲ့တဲ့24နှစ်အတွင်းမှာစိုးရိမ်ထားတဲ့အဆင့်တွေရောက်လာခဲ့ပြီလို့လဲနယူးယောက်မြို့မှာသတင်းတောက်တွေကိုပြောလိုက်တာပါ။အီတလီပြည်နယ်မှာစီးရစိုးရတပ်တွေရဲ့လေကြောင်းထိုးစစ်ကြောင့်တူရကီစစ်သား33ယောက်သေဆုံးခဲ့တဲ့အတွက်2016ခုနှစ်ကစလို့စီးရစစ်ပွဲမှာစတင်ပါဝင်လာခဲ့တဲ့တူရကီနိုင်ငံအတွက်တနည်းထဲမှာထိခိုက်အကြအဆုံးအများဆုံးဖြစ်ခဲ့ပြီးနောက်မှာ ပဲအတွင်းရေးမှူးချုပ်ကသတိပေးလိုက်တာလည်းဖြစ်ပါတယ်။ခြေနေရလုံးဝထိမနိုင်တိမရအဆင့်ထိမရောက်ခင်မှာအများဆုံးအပြစ်ခတ်ရဆဲရောက်ကိုလည်းအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။
American and Afghanistan Taliban အဖွဲ့ရကြာငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကို American နိုင်ငံရဲ့ဝန်ကြီး Mike Pompeo တက်ရောက်မယ်လို့ American သမ္မတ Donald Trump ကတောက်ကြနေမှာကြေညာလိုက်ပါတယ်။ကျွန်တော်လမ်းညွှန်ချက်နဲ့အညီနိုင်ငံရဲ့ဝန်ကြီး Mike Pompeo အနေနဲ့ Taliban အဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ American နဲ့ Taliban တို့အကြားသဘောတူညီချက်အရ Afghanistan နိုင်ငံအတွင်းက American တပ်ဖွဲ့ဝင်ဥယျာဉ်ကို 13,000 ကနေ 8,600 အထိချော့ချဖို့ရည်ရထားပါတယ်။ပြည်နယ်မှာဒီသဘောတူညီချက်ကိုလက်မှတ်ထိုးမလဲဆိုတာကိုသမတ်ထရမ်ကမပြောပေမဲ့ကနဦးရရှိတဲ့သတင်းတွေအရကာတာနိုင်ငံဒူဝါမြို့မှာစနေနေ့မှာလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းပူးတွဲကြေညာချက်တရက်ကိုထုတ်ပြန်လိုက်မယ်လို့လည်းသမတ်ထရမ်ရဲ့ကြေညာချက်မှာပါရှိပါတယ်။ထရမ်ကတာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရကိုငြိမ်းချမ်းရေးအတွက်ဒီအခွင့်အရေးကိုအမိရယူဖို့တောင်းဆိုလိုက်ပြီးဂရိကဝတ်တွေအတိုင်းလိုက်နာရင်အာဖဂန်စစ်ပွဲအဆုံးသတ်ဖို့အားကောင်းတဲ့အနေထားရှိပြီးအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်ခေါ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်ပွဲဟာလွန်ခဲ့တဲ့19နှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးအမေရိကန်တို့အတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ1ထရီလီယံရှိတယ်လို့အမေရိကန်တပ်ဖွဲ့ဝင်2400ဝန်းကျင်အသက်ဆုံးရှုံးခဲ့ရပါတယ်ခင်ဗ
ျကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတားဆီးဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားမှာတောက်ချန်တွေကဆေးပြအခမ်းအနားတစ်ခုကျင်းပပြီးခေါင်းဆောင်ဖြစ်သူကင်ဂျွန်တက်ရောက်တဲ့အကြောင်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်ရှီရန်စစ်မြေပြင်မှာရွှေပြောင်းနိုင်စွမ်းနဲ့ပြစ်ခတ်နိုင်စွမ်းကိုစမ်းသပ်တဲ့ဆေးရည်လိချင်းမှုဖြစ်ပြီးအကြီးအကျယ်ကျဉ်းနှံအားရမှုရှိခဲ့တဲ့အကြောင်းလဲကိုရီးယားဗဟိုသတင်းအေဂျင်စီကစနေနေ့မှာပြောလိုက်တာပါစုဝတဲ့မှာပဲမြောက်ကိုရီးယားအလို့သမားပါတီရဲ့ policy view ကိုဖွင့်တဲ့မြောက်ကိုရီးယားခေါင်းဆောင်တွေ့ဆုံပြီးကိုရိုနာဗိုင်းရပ်စ်တားဆီးအဆင့်မြင့်ဆွေးနွေးပွဲကျင်းပတဲ့အကြောင်းလည်းဖော်ပြထားပါတယ်။ virus ပိုကူးစက်မှုတွေမတော်တဆနိုင်ငံမှာကြုံလာရမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလည်းမြောက်ကိုရီးယားခေါင်းဆောင်ကသတိပေးခဲ့တယ်လို့သတင်းကဖော်ပြထားတာပါ။ကူးစက်ရောဂါတက်ဖြစ်ရေးစနစ်မှာအထူးကိစ္စရပ်အဖြစ်ဘာကုန်းမှာကျွန့်ချက်ဖြစ်တဲ့လက်ခံမှာမဟုတ်တဲ့အကြောင်းနဲ့ဝင်လာနိုင်သမျှနေရာလက်မကျအောင်ပိတ်ဆို့ထားဖို့စစ်ဆေးမှုတွေတည်ထောင်ခွဲထားတာတွေလုပ်ဖို့လည်းပြောဆိုခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရှိကြောင်းအတည်ပြုထားတာအခုချိန်လေးရောမရှိသေးပါဘူး
။စနေနေ့မနက်ခင်းထိတ်တန့်ရောင်းနေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်လင်ဦးတို့ပြောပြပေးသွားကြတာပါရှင်။အခုကိုရိုနာဗိုင်းရပ်စ်နဲ့သက်ဆိုင်တဲ့ဒေသတွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေသတင်းလွှာတွေစက်တိုက်နှာစင်ကြရပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တဲ့ဒေသတွေစီကိုသွားခဲ့တာလည်းမရှိကူးစက်ခံထားရသူတွေနဲ့လည်းထိတွေ့ဆက်ဆံတာမရှိဘဲနဲ့ဒီဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ပထမဆုံးလူနာဟာဘလို့ပဲပုံဒီရောဂါပိုးရခဲ့တယ်လဲဆိုတာကိုသိနိုင်ဖို့အတွက်စမ်းသပ်လေ့လာနေကြပါတယ်။ဒီတော်တွင်အီတလီနိုင်ငံကိုသွားခဲ့တဲ့သူတွေနဲ့ဆက်ဆက်ပြီးဥရောပနိုင်ငံတို့မှာကူးစက်ခံရသူတွေတိုးလာတာပါဝင်ကမ္ဘာတစ်ဝှမ်းမှာကူးစက်မှုတွေပိုပြီးတော့လည်းများလာနေတာပါ။လက်တင်အမေရိကမှာပထမဆုံးကူးစက်ခံရသူတဦးရှိလာပြီးအီရန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုနှုန်းသိသိသာသာတိုးလာနေတဲ့အကြောင်း VOA သတင်းတောက်မာရီယာမာတဲလို့ပြပို့ထားတဲ့သတင်းလွှာကိုမှခင်ဖြူထွေးကပြောပြပါမယ်ရှင်
။ပြည်ပကိုခီးထွက်ခဲ့တာမရှိသလိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့လည်းထိတွေ့မှုမရှိပါပဲ။ဒီရောဂါပိုးကူးစက်ခံထားရတဲ့လူနာတဦးအမေရိကန်ပြည်အောင်စုမှာရှိနေတဲ့အကြောင်းကိုကယ်လီဖိုးနီးယားပြည်နယ်လူမှုကျန်းမာရေးဌာနညွှန်ကြားရေးမှူးကမကြာခင်ရက်ပိုင်းတုန်းကပဲပြောဆိုခဲ့တာပါ။
This is a fluid situation at this time and I want
to No, sir. ဘာမှတိတိကျကျပြောလို့ရတဲ့အခြေအနေမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့အများပြည်သူကြားထဲမှာပြန့်နှံ့ကူးစက်နိုင်တဲ့အန္တရာယ်ကြီးကြီးမားမားဖြစ်နေတာလည်းမဟုတ်ဘူးဆိုတာကိုပြောချင်ပါတယ်
။အခုလိုအခြေအနေမျိုးမှာအမေရိကန်ဆွေရကဘယ်လိုတုံ့ပြန်ကင်တွယ်နေသလဲဆိုတာစိုးရင်ကြားတဲ့သူတချို့ရှိတဲ့အကြောင်း Johns Hopkins တက္ကသိုလ်ကျန်းမာရေးစင်တာက Jennifer Nesu ကပြောပါတယ်
။ We've tested only a small number of people so far under 500
ဒီမှာတို့ယောဂါဆန်းသက်ဆစ်ဆေးတဲ့လူအရေအတွက်ကတိတ်နေပါတယ်900အောက်ပဲရှိတာပါတောင်ကိုရီးယားလိုနိုင်ငံမျိုးမှာတော့လူ4000ကျော်ဆန်းသက်ပြီးပါပြီနောက်ထပ်အများအပြားကိုဆန်းသက်နိုင်ဖို့အတွက်လည်းလိုအပ်တဲ့အထောက်ပံ့တွေရဖို့ကျန်းမာရေးဌာနတွေကတောင်းဆိုထားပါတယ်ဒီမှာကတော့အခုထိတရုတ်ကိုခီးသွားတဲ့သူတွေလောက်ကိုပဲဆန်းသက်တာရှိပါတယ်အခုဒီယောဂါကတခြားနိုင်ငံတွေမှာလည်းကူးစက်နေတာမို့ဒီလိုဘောင်ချင်းချင်းတွေးပြီးလုပ်နေတာတွေကမထီရောက်ဘူးလို့ကျွန်မထင်ပါတယ်
ကိုရိုနာကူးစက်မှုအန္တရာယ်အစိုးရရဲ့တုံ့ပြန်ကန့်သွယ်မှုတွေနဲ့ပတ်သက်ပြီးလွှတ်တော်မှာတော့ကြာသပတေးနေ့ကအမေရိကန်ကျန်းမာရေးနဲ့လူမှုဖူလုပ်ရေးဝန်ကြီးအလက်စ်အေဇာကိုဥပဒေပြုလွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်မေးခွန်းထုတ်ခဲ့ကြပါတယ်။ကြာကြာပြန့်ပြန့်ကူးစက်ပြန့်နှံ့လာနိုင်ခြင်းနဲ့ပတ်သက်ပြီးဝန်ကြီးအေဇာကအခုလိုဖြစ်သွားခဲ့ပါတယ်
။ There is context needed community
ကူးစက်ရတဲ့ကြောင်းရင်းကတော့ရှိရမှာပေါ့ဗျာ။မြို့တစ်မြို့ဒေသတစ်ခုဓမ္မဘုံရင်လဲတရုတ်နိုင်ငံမှာလို့တနိုင်ငံလုံးမှာ ကူးစက်ပြန့်နှံ့လာမျိုးလေးဖြစ်နေတာပေါ့ဗျာ
။သမ္မတ်ထရမ့်ကတော့ကိုရိုနာရောဂါကူးစက်ပြန့်နှံ့မှုအန္တရာယ်ကိုသိဆိုရင်စရာမရှိသလိုမျိုးရှော့ပေါ်ပြောဆိုထားပါတယ်
။ We're very very ready for this for
ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့တုံ့ပြန်ဖို့အဆင်သင့်ပါပဲ
။သမ္မတ်ထရမ့်အဆိုရရဲ့ကိုရိုနာရေးတုံ့ပြန်ကင်ထွယ်မှုတွေကိုဒီမိုကရက်တွေကတော့ဝေဖန်နေတာပါ။ဒီဘင်းဘက်စောပိုင်းတော့ကပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရက်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောခဲ့ပါတယ
် The United States government must address the spread of this deadly coronavirus.
Coronavirus ကူးစက်ပြန့်ပွားမှုတွေကိုအမေရိကန်အစိုးရအနေနဲ့တည်တည်ချာချာစဉ်းစားသုံးသပ်ပြီးတော့မဟာဗျူဟာကြကြနဲ့အလေးနဲ့ထားပြီးကင်တွယ်ရပါလိမ့်မယ်
လက်ရှိမှာတော့ဒီယောဂါစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံမှာထက်ကမ္ဘာတဝန်းကူးစက်မှုတွေပိုးပြီးများလာနေတာကြောင့်ဒီလိုကူးစက်မှုတွေကိုထိရရောက်ထိန်းချုပ်နိုင်အောင်နှစ်ဆတူအားထုတ်ကြိုးပမ်းကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်
Epidemic in the Islamic Republic of Iran Italy and the Republic of
Iran Italy နဲ့တောင်ကိုရီးယားနိုင်ငံတွေမှာကူးစက်ပြန့်နှံ့နေတဲ့အခြေအနေကိုကြည့်ရင်ဒီယောဂါရဲ့စိုးရွားမှုကိုတွေ့နိုင်ပါတယ်ဒါပေမဲ့ဒီဗိုင်းရပ်စ်ကစုပ်ကွေးတော့မဟုတ်ပါဘူး။မှန်ကန်တဲ့နည်းလမ်းတွေနဲ့ကင်တွယ်ထိန်းချုပ်လို့ရနိုင်ပါတယ်
။ကမ္ဘာနေရာနဲ့ကြေကြေပြန့်ပြန့်ကူးစက်နေတဲ့ယောဂါတစ်ခုအဖြစ်နဲ့ WHO အကြီးအကဲကသုံးလုံးမပြောခဲ့တဲ့အပေါ်မှာတော့နေဆိုကလက်မခံချင်ပါဘူး
။ That tells me as an epidemiologist when you have
ကာယောဂါဘေးဆိုင်ရာကျွမ်းကျင်ပညာရှင်တယောက်အနေနဲ့ကျွန်မမြင်တာကတော့အခုလောက်နိုင်ငံတွေအများပြားမှကူးစက်နေပြီးတော့ကူးစက်မှုနှုံတိုးလာတဲ့အခြေအနေတွေကိုကြည့်ရင်ဒါကတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကျေပြန့်လာတဲ့ယောဂါဇိုးလို့မြင်နိုင်ပါတယ်။
အခုနောက်ဆုံးဘရာဇီးဂျော်ဂျီယာဂရိမြောက်မက်ဆီဒိုနီးယားနော်ဝေးပါကစ္စတန်ရိုမေးနီးယားအပါအဝင်နိုင်ငံတော်များမှာပထမဆုံးအကြိမ်ကိုရိုနာကူးစက်မှုတွေတွေ့လာနေရတယ်လို့ကမ္ဘာတဝန်းကူးစက်မှုတွေတိုးလာနေတာဖြစ်ပါတယ်ရှင
်။မခင်ဖြူဖြူပြောပြခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုနှာစင်ခဲ့ရတာပါရှင်။အခုလိုကိုရိုနာဗိုင်းရပ်စ်စတင်ခဲ့ရာတရုတ်နိုင်ငံရဲ့ပြင်ပမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကြုံနေရတဲ့တောင်ကိုရီးယားနိုင်ငံမှာကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မဲ့အစီအစဉ်တွေကိုတိုးမြှင့်လာနေပါတယ်။ကူးစက်မှုအဓိကဖြစ်ပွားနေတဲ့ဒေဂူးမြို့မှာလည်းမြန်မာနိုင်ငံသားတွေအပါအဝင်မြို့ခံတွေကသတိထားပြီးတော့သွာလာနေကြရတာပါ။ဒီအကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံတွေကူးစက်မှုနှုန်းကျဆင်းလာချိန်မှာအိန္ဒိယတောင်ကိုရီးယားနိုင်ငံမှာတော့တောက်ကြနေညာသတင်းတွေအရယောဂါကူးစက်ခံရသူအရေအတွက်2300ကျော်အထိတိုးလာပါတယ်။အများစုဟာဒေဂူးမြို့ကဖြစ်ပါတယ်ကူးစက်မှုခံယူနေတဲ့လူနာတချို့သက်သာလာလို့ဆေးရုံကဆင်းသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနဒုဝန်ကြီးခင်ခမ်လစ်ကပြောပါတယ
်။ "오늘 오전 10시 기준으로 코로나19 감염자는 2022 명."
ဖေဖော်ဝါရီ28ရက်တောက်ကြနေ့မနက်7:00 အထိအစည်းအရာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2200ရှိတဲ့ထဲက26ဦးကလုံးဝပျောက်ကင်းသွားလို့ဆေးရုံကဆင်းသွားပါပြီ။73ဦးကတော့တိတ်ဆုံးသွားပါတယ်
။တောက်ကြနေ့တရက်တည်းမှာတင်နောက်ထပ်ယောဂကူးစက်ခံရသူ260တဲ့မနေ့စံချိန်တင်တိုးလာတယ်လို့တာဝန်ရှိသူတွေကပြောတာပါ။တောက်ကြနေညာပိုင်းတောင်ကိုရီးယားသတင်းတွေအရယောဂါကူးစက်ခံရသူပေါင်း2300ကျော်အထိတိုးလာပြီးအများစုဟာဒေဂူးမြို့ကဖြစ်တဲ့အတွက်အနီရောင်အဆင့်ထိသတ်မှတ်ထားကြောင်းဒေဂူးမြို့မှာနေပြီးကိုရီးယားရုပ်သံဇာတ်လမ်းတွဲတွေမှာသရုပ်ဆောင်လုပ်နေတဲ့မတ်လှယမင်းအိမ်က VOA ကိုရှင်းပြပါတယ်
ကျွန်တော်ကအမီအောင်အဆင့်ထိတက်မှတ်ထားရပါတော့။ဘာဖြစ်လဲဆိုတော့ကျောင်းကိုရီးယားမှာကူးစက်လူနာက2338ယောက်ရှိပြီပေါ့နော်။ဒီညဒီအစည်းအဝေးထွက်တာကတော့အခုဒေဂူးတက်မြို့ရဲမှာတော့1988ယောက်ဖြစ်နေရဆိုတော့ဒေဂူးမှာလည်း2000မိဘဖြစ်နေရပါတော့။အခုဒေဂူးကအဆိုးဆုံးဖြစ်နေရ
။ဒီလိုအရေးပေါ်အခြေအနေကြီးညာထားတဲ့ဒေဂူးမြို့ကလမ်းမတွေပေါ်မှာလူအတော်လေး၆ကတ်သွားတယ်လို့မိုဘိုင်းဖုန်းအယောင်ဆိုင်ဝန်တန်းကျောက်ကျောင်းမီကပြောပါတယ
်စင်နာတာနင်းစုက지금보는것처럼아무래도
အလုံးတွေ့နေကြတဲ့အတိုင်းပါပဲလမ်းပေါ်မှာလူတစ်ဝက်လောက်ကိုယော့သွားပါတယ်လူတွေကိုတိတ်ပြီးတော့မတွေ့ရတော့ပါဘူးလမ်းပေါ်မှာရှိတဲ့တချို့ကြတော့လဲသူတို့အစီစဉ်နဲ့သူတို့သွားနေကြတာပ
ါစိုးရင်စရာအခြေအနေတွေရင်ဆိုင်နေရတဲ့ဒေဂူးမြို့မှာရောက်နေတဲ့မြန်မာအလုပ်သမားတွေကတော့အလုပ်စာချုပ်အရာမဖြစ်မနေအလုပ်ဆင်းနေရဆဲဖြစ်တယ်လို့မတ်လှယင်မင်းအိမ်ကပြောပြပါတယ
်ဟာမြန်မာအော်ဟိုတယ်ခုမှ3000ကျော်လောက်ရှိတယ်လို့တင်ရတာပေါ့နော်သူတို့တော့ကလည်းနေစင်နဲ့ညီပါအလုံးလုံးနေရတယ်စိတ်ုံရလည်းမပိတ်ဘူးဆိုတော့သူတို့ပြန်ဖို့မပြန်ဘူးကတော့သုံးလေးသွားဖြစ်နေတာပေါ့နော်ဘယ်လိုဆိုသူတို့ပြက်လို့ပြက်ပွက်လို့မရအောင်ဆိုတော့လေအဲ့တော့ဟိုရောဂါတော့ဖြစ်နေတာဖြစ်နေရပါလားမလုံးချင်ရှိရလုံးပြာလုံးနေရတယ်ဆိုတော့သဘောမျိုးပဲဖြစ်နေတာပေါ့ဟိုကျောင်းသားကျောင်းသူတွေကတော့ဒီလိုမျိုးကျောင်းပြည့်ရတယ်ပါလေနှစ်ပတ်လောက်နောက်ဆုံးသွားပြီဆိုတော့ညီမတို့ကျောင်းတက်နေတဲ့လူတွေကတော့တချို့ပြန်သွားကြတယ်ပေါ့ညီမကြီးဟုတ်
ဆိုတော့ညီမတရုတ်ဆောင်ရတဲ့ဒီရိုက်ကွင်းတို့တရုတ်ဆောင်ရမယ့်ကဏ္ဍကြီးကြတော့ဒီလိုဗိုင်းရပ်စ်နဲ့ရိုက်ခတ်မှုတွေဖြစ်နေတော့အဲ့ဒီလုပ်ငန်းကွင်းအတွက်ဘယ်လိုအခြေအနေဆက်ရောက်သွားသလဲ
damwin yat tha
oh akon long ni ba lo na lai ya be bo le so ko taung ko ya so ya a mai so lai de le lu su lu wen long wa ma lo bo so a lo di korea ta nai ga long ma lu su lu wen so phi ao so nyama lo yai ku ye so le na tha de bo no da ma nyama lo yai ku ye ya so lo chu chu yai tha la de nya lo akon lo se lo yai tha pi da pai ni lo lwin ni da bo a chein ni tu saung chi ni ya da bo da ma mo nyama lo program le khana ta pyo na yin na ma bo no hu a corona ne patat le ta dein ni be tin ni ana dein ma pat ko set pi lo ma pya chi u phit twa da bo so yai ku ye le akon long ni ba na tha lai
တေကူမျိုးကအထူးစိုးရင်ရတဲ့လူနာတွေကိုအခြားမျိုးကဆေးရုံတွေစီပို့ပြီးကူတာပေးနေပါတယ်။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်လာတာကြောင့်တောင်ကိုရီးယားအစိုးရကဆီယန်ဝန်တွေနဲ့သူ့စစ်တပ်ကိုပါရောဂါကူးစက်ခံရတဲ့ဒေသတွေစီဆေးလွှတ်ပြီးကူတာမှုနဲ့ခွဲခြားစောင့်ကြည့်မှုတွေလုပ်နေပါတယ်ခင်ဗျာ။
ကိုညာဝဲအောင်ပြောပြခဲ့တယ်တောင်ကိုရီးယားကဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးကိုနာဆင်ခဲ့ရပြီးတဲ့နောက်တရုတ်နဲ့မိုင်ပေါင်း880အထိနယ်နိမိတ်ချင်းထိစပ်နေတဲ့မြောက်ကိုရီးယားမှာကောကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အကူအညီတွေလိုအပ်နေပြီလားဆိုတာကြေညာရအောင်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအတွက်မြောက်ကိုရီးယားအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာဖွဲ့စည်းတွေကိုနိုင်ငံတွင်းဝင်ခွင့်ပေးရမယ်လို့မြောက်ကိုရီးယားလူ့အခွင့်ရေးဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူကုလသမဂ္ဂအရာရှိတိုမတ်စ်ကင်တာနာကပြောပါတယ် VOA သတင်းတောက်ဂျီတာဂျွန်သတင်းပေးပို့ချက်ကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံတည်းကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားတယ်ဆိုပြီးအတိအပြုပြောကြားထားတာတော့မရှိသေးပါဘူးဒါပေမဲ့မြောက်ကိုရီးယားနဲ့အိန္ဒိယတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါအလျင်မြန်ကူးစက်လို့နေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအကူအညီပေးနိုင်ဖို့မြောက်ကိုရီးယားတို့အနေနဲ့လူသားချင်းဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ဝင်ထွက်သွားလာခွင့်ပေးရမယ်လို့မြောက်ကိုရီးယားလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူကုလသမဂ္ဂအရာရှိ Thomas Cantana ကပြောပါတယ
် My call is to the international community to be prepared to respond and the government
ကျွန်တော်ပြန်ချလိုတာကတော့နိုင်ငံတကာတိုင်ဝမ်အနေနဲ့မြောက်ကိုရီးယားနိုင်ငံကိုအကူအညီပေးဖို့စဉ်းစားရှိနေဖို့နဲ့မြောက်ကိုရီးယားဆွေးကလည်းစီဝါနဲ့လူသားချင်းစာနာမှုအကူအညီပေးရေးကျွမ်းကျင်သူအဖွဲ့ကိုအတားအဆီးမရှိဝင်ထောက်ခံပေးဖို့ပဲဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံဟာအကူအညီပေးရေးအဖွဲ့အစည်းတွေကိုနိုင်ငံတွင်းသွားလာခွင့်ကန့်သတ်ပိတ်ပင်တတ်တဲ့တမိုင်းရှိတာကြောင့်ကုလသမဂ္ဂအေဂျင်စီတွေအပါအဝင်အပြည်ပြည်ဆိုင်ရာအကူအညီပေးရေးအေဂျင်စီတွေအတွက်စိုးရိမ်ပူပန်စရာဖြစ်လို့နေပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနိုင်တဲ့အလားအလာတွေကိုထိန်းချုပ်ထားနိုင်ဖို့မြောက်ကိုရီးယားအစိုးရအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုကျေးလက်ဒေသတွေကိုတွားရောက်ခွင့်ပေးရမယ်လို့လည်း Thomas Cantana ကတောင်းဆိုလိုက်ပါတယ်။သူအမြင်အရနိုင်ငံတကာအကူအညီမပါဘဲမြောက်ကိုရီးယားတို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့မှုကိုမကင်တွယ်နိုင်ပါဘူး။မြောက်ကိုရီးယားကျန်းမာရေးဒုတိယဝန်ကြီးကင်ဖျွန်ဟွန်းကတော့နိုင်ငံသားတွေတိုက်ပွဲအတွင်းဝင်ရောက်တာကိုရောဂါရှာဖွေကူးတာရေးလှုပ်လာနိုင်တဲ့အထိပိတ်ပင်ထားမယ်လို့ဂျပန်အခြေစိုက်မြောက်ကိုရီးယားလိုလားတဲ့သတင်းစာချိုဆန်းရှင်ဘိုးသတင်းစာကိုစတာပရီနီကပြောပါတယ်။ကြတိုင်းပြည်လုံးကအကြောင်းတွေအလုံးကိုလည်းဆက်ပြီးပိတ်ပင်ထားမယ်လို့လည်းဆိုပါတယ်။ဒါအပြင်နေဆက်စခန်းတွေနဲ့စိတ်ကန်းတွေကဖျက်ကျော်ဝင်ရောက်လာတဲ့ကုန်ပစ္စည်းတွေကိုတိကျခွဲထားပြီးစောင့်ကြည့်စစ်ဆေးဖို့တင်ကျတဲ့အမိန့်ကိုလည်းဗိုလ်တုံးတွေကထုတ်ပြန်လိုက်ပါတယ်။ယောဂအဖြစ်အများဆုံးတရုတ်နိုင်ငံနဲ့ရှေ့ရှေ့လျားလျားထိစပ်နေတဲ့နယ်နိမိတ်ရှိသလိုကျန်းမာရေးနဲ့တန်ရှိစနစ်အားနည်းလို့နဲ့မြောက်ကိုရီးယားနိုင်ငံအတွင်းဒီဗိုင်းရပ်စ်ပြန့်ပွားမှုရှိမရှိဆိုတာကိုတော့ကုလသမဂ္ဂအရာရှိ Thomas Cantana ကတံပြန်ရှိနေပါတယ်
။ We shouldn't forget that the border line with China is quite extensive.
မြောက်ကိုရီးယားနဲ့တရုတ်နိုင်ငံနယ်နိမိတ်ကတိုက်ခိုက်ရှေ့လျားတယ်ဆိုတဲ့အချက်ကိုကျွန်တော်တို့မမေ့သင့်ပါဘူး။မြောက်ကိုရီးယားပြည်သူအများစုဟာရေနဲ့တန်ရှင်းဆိုင်ရာသုံးဆောင်နေတဲ့ကျန်းမာရေးဆိုင်ရာထောက်ကူပြုပစ္စည်းတွေလုံလောက်လောက်မရကြပါဘူး။ဒီချက်တွေကလူတွေဗိုင်းရပ်စ်ကနေလွတ်ကင်းမှုအားနည်းစေပါတယ်။ဒါကအရှိတရားပါ
။ဗိုင်းရပ်စ်မပြန့်ပွားရေးလက်တွေစင်ကြယ်အောင်ရေးဆေးဖို့တန်ရှင်းတဲ့ရေရရှိရေးကအရေးကြီးတယ်လို့လည်းသူကပြောပါရယ်။မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার စီစဉ်ကိုရပ်ဆိုင်းပြည့်ရေးဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂလူကြွေးကောင်စီက2016ခုနှစ်ကတည်းကအရေးယူပိတ်ဆို့တန်ခါမှုတွေချမှတ်ထားတာကြောင့်မြောက်ကိုရီးယားနိုင်ငံအနေနဲ့တချို့သောတွင်းကုန်တဲ့ပုံကုန်ပစ္စည်းတွေဝယ်ယူရောင်းချလို့မရပါဘူး။မြောက်ကိုရီးယားနိုင်ငံအတွင်းကုန်ပစ္စည်းတွေမတင်သွင်းနိုင်တာကလည်းစိတ်ပူစရာနောက်ထပ်အချက်တစ်ချက်ဖြစ်ကြောင်းဒါကိုပြန်လည်သုံးသပ်တင်ကြောင်းလည်းကန်ထာနာကထောက်ပြပါရယ်။
Isolation of the country is not the answer and as you also
တချို့နောက်ထပ်ပို့ပြီးထိချင်အောင်လုပ်တာကအဖြေမဟုတ်ပါဘူး။အခုချိန်တွေကမြောက်ကိုရီးယားဆွေးနွေးတဲ့ပြင်ပကဘာကြားနိမိတ်ခက်ပို့ပြီးပူးပေါင်းဆောင်ရွက်ဖို့အခွင့်အရေးတည်းဖြစ်တင်ပါတယ်။
North Korea ရဲ့အိမ်နေချင်းတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်တရုတ်နိုင်ငံအတွင်းလူပေါင်း 2,900 ကျော်သေဆုံးခဲ့ရတယ်လို့လူပေါင်း 9,800 ကျော်ကူးစက်ခံခဲ့ရပြီဖြစ်ပါတယ်နောက်အိန္ဒိယနိုင်ငံတနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာလည်းကူးစက်မှုပေါင်း 1,900 ကျော်ရှိခဲ့သလိုသေဆုံးသူစုစုပေါင်း 13 ဦးရှိသွားပြီဖြစ်ပါတယ်။မြောက်ဖက်အိန္ဒိယတရုတ်နိုင်ငံကဒီရောဂါကိုအဆိုးရွားဆုံးခံစားနေချိန်မှာတောင်ဘက်အိန္ဒိယတောင်ကိုရီးယားနိုင်ငံကတော့ဒုတိယအဆိုးရွားဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုရှိလာရင်ကူညီပေးနိုင်အောင်အသင့်ရှိနေကြဖို့အတွက်ဆွေးနွေးကြတဲ့အကြောင်းကိုကိုရဲမင်းထွန်းပြောပြခဲ့တာပါအခုလိုကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ရာတရုတ်နိုင်ငံမှာတော့ကျောင်းတက်တာကအစစီးပွားရေးလုပ်ငန်းတွေရောအစိုးရလုပ်ငန်းတွေနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုပါအွန်လိုင်းကပဲလုပ်နေကြပါတယ်အခုချိန်ထိဆိုရင်ဒီယောဂကူးစက်တဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲဖြစ်ပြီးတိုင်းပြည်အတွင်းနေရာအတော်များများကိုလည်းအသွားအရာတွေပိတ်ထားသလိုသူ့ရဲ့နိုင်ငံသားတွေကိုအိမ်ထဲမှာပဲတက်နိုင်သမျှနေကြဖို့အိမ်ကနေပြီးတော့ပဲအလုပ်လုပ်ကြဖို့အစိုးရကိုယ်တိုင်ကလည်းတိုက်တွန်းနေတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။လာမယ့်မတ်လတည်တရုတ်နိုင်ငံလုံးကျောင်းတွေပိတ်ထားဖို့နဲ့ပညာရေးကိုအွန်လိုင်းကတဆင့်သာလေ့လာကြဖို့အစိုးရကတိုက်တွန်းထားတာပါ။တရုတ်ပညာရေးဝန်ကြီးဌာနကတော့ကျောင်းတွေကိုပိတ်ထားပါလေ့လာသင်ယူမှုကိုတော့မရကြပါနဲ့လို့အမိန့်ထုတ်ထားခြင်းမှာသာတင်ကျောင်းတွေကလည်းအွန်လိုင်းမှာအပြိုင်ဆိုင်တင်လာကြပါတယ်။ဒါပေမဲ့အွန်လိုင်းကတဆင့်ကျောင်းတက်နေရတာကိုကလေးတွေကမကြိုက်ကြပါဘူး။ရှန်ဟိုင်းအမေရိကန်နိုင်ငံတကာကျောင်းကကျောင်းသူလေးချားလော့ရှိုးကတော့ပုံမှန်အတိုင်းသာတင်ကျောင်းကိုသွားကျင်သူပ
ါ။ကျောင်းပုံမှန်သွားပြီးသာတင်ရတာမျိုးပဲကြိုက်ပါတယ်။အွန်လိုင်းကနေမဟုတ်ဖဲနဲ့တကယ်ချင်းနဲ့ဆောင်ရတာမျိုးကိုပုံမှန်ဖြစ်စေချင်ပါတယ
်။ချားလော့နဲ့သူ့အတန်းပေါ်တွေဟာမွေးနေ့ကိုတော့မှonline video ကနေတဆင့်နှုတ်ဆက်ပြောပါနေရပါတယ်တရုတ်နိုင်ငံလက်ရှိအခြေအနေက virus ကိုကြောက်နေရတာအပြင်ကျောင်းတွေပိတ်ထားလို့ကလေးတွေရဲ့ပညာရေးအတွက်ပါနှစ်ထပ်ကွမ်းစိုးရိမ်နေရတယ်လို့ Charlotte ရဲ့မိခင် Grace Wu ကပြောပါတယ
် Academically I'm not that worried but I was worried about like I know she missed the school so much
ပညာရေးနဲ့ပတ်သက်လို့တော့ဒီလောက်ကြီးကျမမစိုးရိမ်ပါဘူးစိုးရိမ်တာကဒီကလေးတွေကျောင်းသားခွင့်မရတဲ့ကိစ္စပါသူတို့ကတငယ်ချင်းတွေအချင်းချင်းစုံပြီးပြေးလွှာဆော့ကျင်ကြမယ်နှကောင်းစည်းမပါပဲလွတ်လွတ်လပ်လပ်ကစားကျင်ကြမှာပ
ါတရုတ်နိုင်ငံပြည်နယ်30လောက်ကမြို့ပေါင်း300ကျော်မှာကျောင်းသားပေါင်းတန်း50ကကျောင်းစာသင်ခန်းတွေကိုအသုံးပြုနေကြပေမဲ့လက်တွေ့မှာအဆင်မပြေလှဘူးလို့နာမည်ကျော်အလီဘာဘာတရုတ်အွန်လိုင်းကုမ္ပဏီကပြောပါတယ် iTutor Group ရဲ့အွန်လိုင်းကျောင်းဆရာဝမ်ကွမ်ရှင်းကတော့အွန်လိုင်းမှာကျောင်းအတားတွေအဆမတန်များပြားလာတယ်လို့ပြောပါတယ်
线下就因为疫情的原因导致线下的很多机构
ယောဂကူးစက်မှုကြောင့်အစိုးရကျောင်းတွေနဲ့တခြားပညာသင်ကျောင်းအတော်များများပုံမှန်အတိုင်းမဖွင့်ကြတော့ပဲကျောင်းသားတွေအိမ်မှာပဲနေနေရတာပါဒီလိုအခြေအနေရှိပေမဲ့ကျောင်းသားတွေလေ့လာသင်ယူမှုကတော့ရော့မသွားပဲပိုပြီးတိုးလာစေပါတယ်ပညာရေးနဲ့ပတ်သက်လို့မိဘတွေကလည်းစိုးရိမ်နေတော့ online မှာပိုပြီးတော့တောင်မှကျောင်းအတားတွေရှိလာပါတယ်ကျွန်တော်တို့တွေ့ရတဲ့ online ချက်လက်တွေအရဆိုရင်ကျောင်းဝတ်တဲ့အရေးအတွက်ကပုံမှန်ထက်တရားရာဂိုင်းတို့အထီတောင်တိုးလာတာပ
ါအခုဆိုရင်တရုတ်ပြည်တွင် online သုံးဆမှုပိုများလာတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရင်မကြာခဏဆိုသလို internet line နှေးကွေးပြတ်တောက်တာတွေဖြစ်ကုန်တာကြောင့် online company ကြီးတွေကကျွမ်းကျင်သူတွေကိုဆေးလွှတ်ခဲ့ရပါတယ်ဒီအခြေအနေကိုဖြေရှင်းဖို့နောက်ထပ် internet server 1000ကျော်ကိုထပ်တိုးထားရတယ်လို့ Alibaba company ကပြောပါတယ်တရုတ်နိုင်ငံရဲ့ဆက်သွယ်ရေးကွန်ရက်ကိုပိုပြီးမြန်ဆန်လွယ်အကူအောင်အလီဘာဘာ၊ဟွာဝေးနဲ့ Tencent တို့လိုထင်ရှားတဲ့အွန်လိုင်းကုမ္ပဏီကြီးတွေကကြိုးပမ်းနေကြချိန်မှာအခုလိုအွန်လိုင်းသုံးဆမှုအလွန်များပြားလာတာကြောင့်အဲ့ဒီကုမ္ပဏီတွေရဲ့ application တွေကိုလူတွေပိုသုံးဆွဲလာတာကိုလည်းတွေ့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ
burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ VOA American တန်ကစနေ မနက်ခင်း လက်ရှိထုတ်လွှင့်ပေးနေတဲ့ အစီအစဉ် တွေကို မနက် 9:00 ထိ လိုင်းဒိုမီတာ 32.40.48 အခုဒုတိယနိုင်ဝက်အတွက် လိုင်းလက်မီတာ 190 ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင် အခုဒုတိယပိုင်းအစီအစဉ်မှာတော့ဒီ American ပြည်ထောင်စုရဲ့လူမဲ့သမိုင်းတင်လာအကြောင်းပြောပြပေးမယ်
အမျိုးသမီးကန္တာနဲ့သုတဆုံတဲ့အမေရိကန်ခွင့်အစည်းအဝေးတွေနဲ့အတူကာဗွန်မိုနောက်ဆိုက်များတဲ့လေကိုရှူရှိုက်မိတဲ့အခါမှာအသက်ရှူလမ်းကြောင်းဆိုင်ရာဘယ်လိုပြဿနာတွေဖြစ်စေနိုင်ပါသလဲ။တွေးရအောက်ဆီဂျင်သေးပြီးတော့နှလုံးအုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိတ်အပိုင်းတွေပို့အောင်ပါ။ဒါပေမဲ့ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်တွေးတဲ့မရောက်တော့ဘ
ဲ့သမိုင်းမှာထူးခြားလာတဲ့ပုံကိုယ်တွေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ဖြစ်ပါတယ်။လွန်ခဲ့တဲ့62နှစ်ကလူမဲလူဖြူအသားရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတစ်ဦးရဲ့တတ်တည်ရှိလာတဲ့လောက်ရဟာခဏိအထိလူအများအတွက်အကြအတုယူစရာဖြစ်ခဲ့ရပုံကိုအမျိုးသမီးကန္တာမှာဒေါ်လာလတန်ကစီစဉ်ထုတ်လွှင့်ပေးခဲ့တာကိုပြန်ပြီးတော့တင်ဆက်ထားပါတယ်ရှင
် I had not planned to get arrested. I had planned to do without having to end up in jail, but when I had to say
မနီနေအဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုပ်တာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျမဖမ်းခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအတင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်နေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလဖေဗရူလာကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုဆုံးသက်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်းဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုဂ္ဂိုလ်တွေနဲ့တူလို့ဆိုရမှာပါအချင်းကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲလေးဦးရှိခဲ့ပါတယ်။တူကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ပါစကာရတော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တက်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အခန်းရေးခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်ကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူး ကျမနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမို့လို့လေကျမထပ်ပြီးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်။ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ရိုးစပါ့ခ်စ်ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးစွာရမှာ လူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်။ဒါကိုရိုဇာပါ့ခ်စ်ကဆန့်ကျင်ခဲ့တာပါ။အလားတူပဲကျောင်းတွေ၊စားတောက်ဆိုင်တွေ၊ရုပ်ရှင်တွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ။ရိုဇာပါ့ခ်စ်ရဲ့မွန်ဂိုမရီမြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကို
ဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖန်ခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါရိုဇာပါ့ခ်စ်အဖန်ခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ရိုဇာပါ့ခ်စ်ကတော့အလုပ်ပြုတ်ခဲ့ပြီး
ဒီဖြစ်ကိုစံတက်ခံဖြစ်ခြေတန်းတင်ခဲ့ပါတယ်။ထို့သဖြင့်ထိုးစင်းကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသာကင်းနဲ့ဖြစ်ပါတယ်။ထိုးစင်းလူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြိမ်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်။
အများပြည်သူအသုံးပြုတဲ့တရားဥပဒေဆောင်ရေးမော်တော်ယာဉ်တွေယထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်ဆင်ခြင်တဲ့တရားရှိရှိနဲ့ရင်ဆိုင်ကြပါစို
ကျွန်တော်တို့ရဲ့အသားရောင်ခွဲခြားမှုတက်ဖြစ်လှူရှားမှုတွေဆက်လက်ဆောင်ရွက်ခဲ့တယ်လို့ဒီထရိုက်မြို့မှာလူမဲလူငယ်တွေအတယ်မွေးဝင်းကြောင့်အကြံပေးဌာနကိုလည်းဖွင့်နေပြီးခဲ့ပါတယ်။ခုလိုတန်းတူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်ထောင်900ကိုးစီကုကုနှစ်မှာထိုစဉ်သမရဗျူဒရင်တန်ကရတားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမရရဲ့လူမျိုးမှုဆုတစိတ်အ
Rosa Parks ignited the most significant social movement in modern America.
Rosa Parks, kete American tamai ma atengya acha so lumu ye pyaung ne pho saw mu ko sa tin pe ke du ba. Pyurin sit phit si ke de ajong yin lwe song tat si bo phwe si bon che kan ubare pyin sin che 73 14 ne 15 ro ma pe yet tha de gari bi ko phye si nai mu chu ban pe ke du ba. Naw hne paung 50 jaw aw be Rosa Parks တချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားတန်းတူအခွင့်အရေးရပိုင်ခွင့်အတွေ့ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစေအပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရွှေတစေစုသူ့ကိုချီးမြှင့်ပါတယ
်ရိုဇာပါခ်စာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတယောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves the courage
ကျွန်တော်ဒီကနေ့ဂါရဝပြုတဲ့ Rosa Parks ဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူးကျော်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းစွာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကြွားဘွားရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးအေးဆေးဆေးနေရတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမြဲသတိရနေကြမှာပါ
ရိုဇာပါခ်စ်ကိုကာရဝပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွှတ်တော်မှအယ်လီနာဟိုးမ်စ်ပဲဖြစ်ပါလေ
In great humility Rosa Parks Rosa Parks and Nene, Tame Wabe, Tipia Tata, Ti Begiraga, Coco, Lumia, Lojabo, Surabe.
Tanguya, Sedungu, Ferila, Liani, Winishin, Well only be pity, Rosa Parks could compute any name. Do a tetia, Pirin, Taus, Sedungu, Nicaro, Do Winnie, Timapi, Rosa Parks, Zegangu, Sadai Gigani, Towi, Yoncha, Geva Jountain Piain, Tidrim Paye, Nutrimia Gandago, Nigong Chu Apparition.
ดอลลาร์ดันซีเซนทุนนี้ไปเกิดมีตัวมีการนั่งนั่งสิงเกียร์อะไรบ้างเช่นคุณลูกแอฟริกันอเมริกันทำไมถึงมาตั้งเด่นคอมพิวเตอร์ที่ฟรีฟารีล่ะฮะอเมริกันพิรันซูยังทำไมมาแอฟริกันอเมริกันมิวสิคเซสเซย์ป่าวเวมูอเมียมูเรโกเปลี่ยนเปล่าอเมริกาเซียพิเศษเลยล่ะเลยพิบาร์เลยที่จังหวัดกูอ่างา ที่ทรัมป์ไปเยอะตุ๊ดตาส่งในอเมริกันจะคุยมาตั้งเด่นไปท้าวาริเช่น
ในวัยลูกแอฟริกันอเมริกันทำไมมาแทนเด็กคนยุโรปล่ะที่ทำมาทาวาร์เลยอเมริกันพิจารณาทำไมมาแอฟริกันอเมริกันมิวสิคเซสเซย์เป้าเวมูเอาเมียมูเรเนี่ยพัฒนาไปเป็นพิจารณาเอาเมทรียาจีเรล่าเลยพิบาร์เลยลูกเอเนี่ยยาสุนีนิวากาลูเมรุเอทำไมก็คอมพิวเตอร์มาแทนเนี่ยล่ะพี่ทำมาพูดจูบังเกตุกาดาจีวูเซย์วาชินันดีซีมิวรากาเองก็ทำไมเวนซาวพี่ทำมาทาวาร์เลยอเมริกันมิวตาอุยนทานาวันเนี่ยจอห์นฟอลลากา
Dr. Woodson was a man with purpose. And Dr. Woodson felt that if he could somehow
I want folks to walk through this exhibit.
DNA Piachaubi, Dada Woodson, Boago, Piapian, Tehati, Jamare, Dingani, Luque, Dandu Yabu, Loshamu, the mine, Tuboa, Jaunigule, Piopiavame.
Africa, American, Yaboan, and the mine Lila, Tingo, Tongua, Sangagunica, Woodson, Puzi, Titangirawa, a thing when Barbara Denga.
From 1922 when he purchased this home until
1951年，他从贵阳那山那库那个，第一个都稍微给他批表，他从贵阳阿些嘛，都归拢给他的，都把伊们在年搞嘛的，都也给他那个，他差都人家嘛，他为嘛个所以的，都过来第一个呢，人呢天气给他的，他到我这下都一嘛，里面可以留下当做的人，刚上来，他们比伢些那个可比，等俺背了些话的，都一个人家木生大，偏呢嘞，都个名字真个了哇。
ตั้งไม่เป็นยาเช่นจูเลียกูดแมนเกฟนิกาลูเมริโกคอมพิวเตอร์ตั้งไม่จนลาอพี่ลีลาอย่างตามเขาไปอาเมียมูเรียตัวคอมพิวเตอร์เนี่ยเช่นขับพี่เดสุราโอเล่เจ้าหน้าเรียกูเปียบยาตัวบ้าไหมก็เจ้าวุ้นเช่นเอ็มวีนี่เนี่ยตัวเองฮะแอฟริกันอเมริกันนี่ตัวพูดมาพี่นั่นเนี่ยนี่อะไรคือพี่เจ้าชินีมาว่าเขมีย
กูเสียเลยปีรอบจิมพ์ยาปีจินาการอแอฟริกันอเมริกันวีมีอาจุนิทันจาร์เรอุกลาโฮมาปีเนตุงาเมียวเรียเจ้ามาน้าหนึ่งเงินวีฮอลลีวูดยูชินโลกามาอุกลาโฮมาปีเนเนปัตเตปีเยาวชนเยกูเรียขามามีอาตาอพิเอลูบิเรียเตียวพมูเรโกเวพอจูทาบีแต่ขาดเลยเจ้ามาดาทันในใจนารุเยเตียวสามูเรปาวเวนพอจูเลชีบาร์เร ไทยเมลีอุกลาโฮมาตัวเองมีอยู่ว่างาจะเทมเนียฮะแอฟริกันเรียกว่าอเมริกันนั่งเงินนารีทุรังเงียบพี่ลูเมริดานี่ไทยเนี่ยปีนี้คือพี่ลาวเลยมีอะไรเงียบว่าอุกลาโฮมาจัดยูเชนทอลตูแคริบาบาฮะเอริมาชีเรมิวเรโกเทนเดนกาเวบูด้วยมิวเรียจังโกแคนซ์มาเต้วิดีโอเรียกูทอลลูนี่ดูว่าอุกลาโฮมาปีนี้ตัวเองลูเมริดานี่เทนจาร์เร
Rentais Vail Muha, Tangua, Dungune, Pine, Ochomu, Galari, Dwen, Lure, Mia, Pian, Shigeja, P, Negan, Siwai, Lungan, Yuba, Pipia, Kerajao,
ဒီမြို့ပျက်စီးလူနေပါဖြစ်ခဲ့ရပါတယ်ဒါပေမဲ့ရနေ့အချိန်မှာတော့လူရဲ့အနေနဲ့ဒီမြို့မှာနေထိုင်ကြတဲ့ဖြစ်ပါတယ်မြို့ကန်ရှယ်လွန်ယန်ဘလတ်ကတော့အခုလိုပြောပါတယ်
မာဒတ်ဝါစ်ယူနိုဘောနရိုင်းစ်ရိုက်ဟီယားအွန်သစ်စိုင်းပလေးစ်ဒက်အိုင်ဝါစ်ဗန်တိုင်းစ်ဖီမျိုးဟာအိုကလာဟိုမာပြည်နယ်မှာလူမဲရီတာဆက်လက်နေထိုင်တဲ့မြို့ဆက်သုံးမြို့တွေကတမြို့ဖြစ်ပါတယ်ပြည်ရင်းစစ်ပြီးတဲ့နောက်နဲ့ကျွန်းစနစ်ဖြတ်သိမ်းပြီးတဲ့နောက်အာဖရိကန်အမေရိကန်တွေဘွားအများပြားဟာသူတို့ရဲ့ကိုယ်ပိုင်အတိုင်းဝိုင်းအတွက်မီနီယာတွေလိုအပ်တာကြောင့်နောက်ဖက
Oklahoma zadi phit de tadin daw Kerry Baba ga aku lo pyo wa de.
But it was actually a Kansas politician that
ခွဲ जा ဆက်ဆံမှုတွေမရှိဘဲနဲ့အာဖရိကန်နွယ်ဘွားအမေရိကန်နိုင်ငံသားတွေမိမိဖာသာစီမံအုပ်ချုပ်နိုင်တဲ့လူမဲတွေပဲနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်အောင်ရည်ရွယ်ပြီးတော့အာဖရိကန်နွယ်ဘွားအမေရိကန်နိုင်ငံသားဦးရေတိုးလာအောင်အိုကလာဟိုမာတဲ့ကိုပြောင်းရွှေ့ကြဖို့ဆိုတဲ့အတွေ့အခေါ်ကို
ကနိုင်ငံရေးသမားတယောက်ကစတင်ခဲ့တာဖြစ်ပါတယ်သူ့ရဲ့ဇာတိမြေကလူမဲတွေပဲနေထိုင်ကြတဲ့တမိုင်းနဲ့ပတ်သက်ပြီးတော့ သတင်းတောင်းတဲ့ထုတ်လုပ်သူ Kerry Baba က Struggle and Hope ဆိုတဲ့အစီအစဉ်ကိုဦးဆောင်ပြီးတော့မှတ်တမ်းရုပ်သံနဲ့ website ပေါ်မှာအခန်းစာဗီဒီယိုတွေကိုဖန်တီးဖြန့်ဝေပေးနေပါတယ်ဒါနဲ့ပတ်သက်လို့ဘာဘာကအခုလိုပြောပါတယ်
I had grown up in Oklahoma and I had
Oklahoma မှာကျမကြီးပြင်လာခဲ့ပြီမယ်ဒီသမိုင်းနဲ့ပတ်သက်ပြီးတခါမှမကြဘူးလို့ကျမအတော်လေးအံ့ဩခဲ့ရပါတယ်ဒါကြောင့်ဒီအကြောင်းတွေကိုစတင်လေ့လာခဲ့တာပါ
အဲ့ဒီမတန်ဗီဒီယိုတွေဟာအိုကလာဟိုမာပြည်နယ်အတွင်းလူမျိုးတွေသာနေထိုင်တဲ့မြို့တွေဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကထားတင်ဆက်ထားတာပါတချို့မြို့တွေဟာဆိုရင်လူဦးရေ25ဦးလောက်တောင်မရှိတော့ပါဘူးသူရဲ့ရည်မှန်းချက်ကစာတင်ကြောင်းတွေမှာတင်
ကြားပို့ချပေးတာမရှိတဲ့အမေရိကန်ရဲ့အရေးပါတဲ့တမိုင်းကြောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်ဇာတ်ကားတွေနဲ့စာအုပ်တွေထုတ်လုပ်ဖို့တခြားလူတွေကိုတွန်းအားပေးတဲ့အစီအစဉ်တစ်ရက်ဖြစ်မယ်လို့မျှော်လင့်ကြောင်းလဲပါပါကပြောပါရခင်ဗျာ။ကိုအောင်စီစဉ်တင်ဆက်ပေးတဲ့သုတ္တဆုံးလေးအမေရိကန်တခွင့်စီစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတော့စီစဉ်တင်ဆက်ပေးထားတဲ့ဒေါက်ကင်
ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ညံ့မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာကြီးတဲ့ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအဖင်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ် AAG ကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးထုတ်လွှင့်မှုနိုင်ငံများဆိုတာစာမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးအသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချက်မှာအဲကာဗွန်မုန်နှောက်ဆိုင်ကမပါဘူး။တခြားပြည်နယ် Nitrogen Oxide တို့sulfur dioxide တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးအသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နှောက်ဆိုင်ကအရေးမကြီးဘူးဆိုပြီးထင်သွားမှနိုင်ကြအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မုန်နှောက်ဆိုင်ကအရေးမကြီးတာမဟုတ်သူကသေကိုသေနိုင်တယ်
ကာဗွန်မုန်နှောက်ဆိုင်ဟာအယောင်အဆင်းအနံ့အရာသာမရှိပါဘူးဒါကြောင့် ကာဗွန်မိုနောက်ဆိုက်ဒဏ်ွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူ့ကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အန်ဒီအများကြီးရှိတယ်တွေးထဲမှာသူကအောက်ဆီဂျင်ပယ်နိုင်တဲ့နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်တဲပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့ရမှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်တွေးထဲမရောက်တော့ဘူးနည်းသွားတယ်သူရပယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်ပယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့အခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လူဆိုလို့ရှိရင်ငိုတဲ့ကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်မရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့နေချင်းကနေလုံမယ်ဒါပေမဲ့တခုအားဆက်နေဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တီးလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးဆူပြီးတက်လာတယ်တက်လာတယ်နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မိုနောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မိုနောက်ဆိုက်ကဟိုမီးရှို့ရဖြစ်စဉ်မှများထွက်တယ်။ပြင်ပမှာကာဗွန်မိုနောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေ၊လောင်ကျွမ်းစင်တွေဆိုလို့ရှိရင်လည်းကာဗွန်မိုနောက်ဆိုက်တွေထွက်တယ်။တဘာဝတန့်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မိုနောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၁ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်နန်းတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။တစ် BDU ဆိုတာပါလဲဆိုရင်တဘာဝတန့်ငွေကိုသုံးပြီးတော့ရေတစ်ပေါင်ကို7ဒီဂရီအခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန့်ငွေပမာဏပေါ့အဲ့ဒါကို BDU လို့ခေါ်တယ်။ဆိုဥပမာတဘာဝတန့်ငွေဆိုလို့ရှိရင်တစ်ဥပပေမှာသူ့ရဲ့ BDU ဆိုတဲ့အပူစွမ်းအားက1089လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မိုနောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်အပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မိုနောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်ရင်းနှံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမယ်မဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာတုံးတဲ့အပူကြီးရဲ့ဆက်ကလေးပဲဆိုလို့အဲ့ရကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကိုအန်ဒီရဲ့သတိပေးတဲ့ဒန်းွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကများရတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်အောင်စုမှာဆိုရင်တဘာဝတန်းငွေနဲ့တုံးနဲ့ဆက်တီးတာပိုင်ကြီးတွေရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းဆိုရကနေသူ့ရဲ့ဆွမ်းဆောင်မှုကဘလို့နေလဲဆိုပြီးတော့တိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့ညီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘလို့လဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင်ဒီချက်မှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာမလို့ကျေဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းပြီးတော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြပါစလောင်ကျန်းနေတာဗာရီများဟာကချက်တွေရှိတဲ့ဆိုရက်ညင်ခွင်းကိုတိတိကျကျပြီးနိုင်တယ်အဲဒါကြောင့်မလို့သူတိုင်းရတာပေါ့နော
်ဇီရုအေးသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမထည့်ထားပါမယ်တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေလူညဉ့်ညမ်းမှုဆံရစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ညမ်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုညဉ့်ညမ်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမသတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
။ဗမာပြည်မှာဒီတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကသတ်မှတ်လိုက်တဲ့အရေးသူတွေထက်ဘယ်အရာကမြင့်တလားနေတလားလဲမသိဘူးစိတ်ရောစောက်တော့မယ်ဆိုတော့မှနောက်ခံအရေးသေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းတာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့အရေးသေးပါ냐ဆိုတော့သတ်မှတ်ထားခြင်းမရှိဘူးဆိုရကသတင်းအချက်လက်ပေါ်အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူကဘာမှပေါင်းဝင်ရင်အရေးသေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မိုနောက်ဆိုက်ရဲ့အရေးသေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မိုနောက်ဆိုက်ကိုညဉ့်နှံစေတဲ့အရာတစ်ခုဖြစ်ရေသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာဝယ်ပေးတာဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတန်းငွေနဲ့တုံးတဲ့ဆက်ကို
ဆန်ကျင်ဆန်ညွှန်ညီတလားသွားတိုင်းနေဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မိုနောက်ဆိုက်မတိုင်းဘူးဆိုတော့အတိတ်ကမရှိဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မိုနောက်ဆိုက်နဲ့ပတ်သက်တဲ့ဆန်ကျင်ဆန်ညွှန်ကိုတိတာထင်ရှားစွာပေါ်ပြသင့်နေဖြစ်ပါတယ်။ဒါမှမဟုတ်ဝင်းကျင်အင်ဂျင်နီယာဒေါ်အေးအေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ
တက်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဒီကနေ့ညတိုက်ရိုက်တွေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကြတဲ့အတမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲ။အခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်နိုင်ကြပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနာ ਈ စာအစီအစဉ်အစဆုံးကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ16.42 MHz တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရရှင်။ဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့တရင်ချင်းချုပ်ကိုတော့ကိုရမေထွန်းကပြောပြပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နှစ်ဦးကိုပထမဆုံးချိန်တွေ့ရှိခဲ့ကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကြပြောပါရယ်။မကြာသေးခင်ကမှအီတလီနိုင်ငံကိုအလဲသွားခဲ့သူမက္ကဆီကိုမျိုးသားတဦးရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံမြောက်ပိုင်းကရှင်နိုလာပြည်နယ်မှာလည်းတခြားလူနာတဦးကိုတွေ့ရှိခဲ့တာပါ။ပကြသေးခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေစိုးရိမ်စရာတိုးလာနေတာကြောင့်ကမ္ဘာတဝှမ်းမှာစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကလည်းကမ္ဘာတဝှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတကာအဆင့်ဘောလုံးပွဲတွေကိုလိုအပ်ရင်ရှေ့ဆိုင်မယ့်အကြောင်းပြောပါရယ်။ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေပြင်းထန်လာနေရမှာအဆူရွားဆုံးအခြေအနေကိုရောက်လာလို့အများဆုံးအဖြစ်ခက်ရက်စဲဖို့ကိုကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတာရက်ရှ်ကတိုက်တွန်းလိုက်ပါရယ်။လလစွာပြောဆိုခွင့်နဲ့ငင်းချမ်းစွာစူဝေးခွင့်အခွင့်အရေးတွေကိုအသုံးချပြီးငင်းချမ်းစွာဆန္ဒပြတာကြောင့်ထောင်ဒဏ်တစ်နှစ်တလားစီချခံခဲ့ရတဲ့ဒီမိုကရေစီနဲ့ငင်းချမ်းရေးအမျိုးသမီးအဖွဲ့ဥက္ကဋ္ဌနောင်လာအပါအဝင်တက်ကြွလှုပ်ရှားသူ၄ဦးကိုပြန်လွှတ်ပေးဖို့လူ့ခွင့်ရေးအဖွဲ့၃ခုဖြစ်တဲ့ Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့ကပူးတွဲတောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့အာဖဂန်နစ္စတန်တာလီဘန်အဖွဲ့တို့ကြားငင်းကြိုင်းသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုတက်ရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကြေညာလိုက်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာပါရှင်။အခုမနက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွားညိုပါရှင်
This program has come to you from the Voice of America, Washington.